ယူကရိန်းနိုင်ငံရှေ့မြောက်ပိုင်းကခြေရွာတော်များများကိုပြန်လည်သိမ်းယူနိုင်ခဲ့ပြီးရုရှားတပ်ဖွဲ့တချို့ကိုနှစ်နိုင်ငံနယ်စပ်ပဲတိုက်ထုတ်နေကြောင်းယူကရိန်းကတင်းလာနေမှာပြောပါတယ်ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေနေမြေသိမ်းပိုက်လိုက်ပြန်ပြီးဆုံးရှုံးလိုက်နဲ့လနဲ့ချီချမျက်လာပြီးတဲ့နောက်စက်တင်ဘာလအစောပိုင်းကစလို့ခါကီဗ်ဒေသအတွင်းမှာရုတ်တရက်အသားစီးရလာမှုအပေါ်ယူကရိန်းခေါင်းဆောင်တွေဝမ်းသာအားရဖြစ်နေကြတာပါရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့သူတို့တပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေတယ်ဆိုတာကိုဒီသတင်းဘက်ကဝန်ခံပြောဆိုထားပြီးအရှေ့ပိုင်းဒွန်းညက်စ်ဒေသမှာတပ်ဖွဲ့တွေပြန်လည်စုစည်းနေတာလို့ပြောပါတယ်အရှေ့မြောက်ပိုင်းခါကီဗ်ဒေသရဲ့ယူကရိန်းအုပ်ချုပ်ရေးမှူးအိုလက်စနီဟူဘော့ကတော့ရှေ့တန်းကတချို့ဒေသတွေမှာခုခံတွန်းလှန်သူတွေကရုရှားနယ်စပ်ထိရောက်ရှိခဲ့ပြီးရုရှားတပ်ဖွဲ့တွေဖျို့ဖျက်နဲ့ဆုတ်ခွာသွားရကြောင်းပြောဆိုထားပါတယ်။မနေ့ပိုင်းမှာရုရှားတပ်ဖွဲ့တွေရှိနေခဲ့ကြောင်းဒါပေမဲ့နေကင်းပိုင်းမှာတော့ရုရှားတပ်ဖွဲ့တွေအော်ဟစ်စုညံနေပြီးဆက်ပြီးတော့ထွက်ပြေးကြကြောင်းတင့်ကားတွေနဲ့တန်ချက်ကားတွေနဲ့အ мян ထွက်ခွာသွားကြတာလို့လဲနိုင်ငံအရှေ့ပိုင်းရှေ့တန်းဒေသအနီးကလွတ်မြောက်လာတဲ့မြို့ငယ်လေးကဒေသခံတဦးရဲ့အပြောကိုကိုးကားပြီးSky News ကဖော်ပြထားပါတယ်ရှင်